ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနမဲကြီးလိန်ဖျော်ပြေး necklace တစ်ခုကိုထိုင်းအာဏာပိုင်တွေကဝင်ရောက်စစ်ဆေးပြီးဖမ်းဆီးခဲ့ရမှာအခုလိုမြန်မာနိုင်ငံသားလူငယ်တချို့လည်းပါဝင်ခဲ့ပါတယ်။တရားမဝင်လိန်ဖျော်ပြေးလုပ်ငန်းတွေလုတ်ကိုင်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့နေမြေကန်ရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကဒီသတင်းပတ်ထင်မှာပဲဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနာမည်ကြီးလိန်ဖျော်ပြေးရေးနိုင်ကလပ်ကိုရဲတပ်ဖွဲ့ဝင်တွေနဲ့နေမြေကန်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကဧပြီလ25ရက်နေ့ကဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာပါဒီထဲမှာအသက်မပြည့်သေးသူတွေအပါအဝင်မြန်မာနိုင်ငံသားလူငယ်15ဦးကိုဖမ်းဆီးခဲ့ပါတယ်အခုလိုမျိုးဖမ်းဆီးဖို့သူကိုယ်တိုင်တိုက်ရိုက်ကင်တွယ်ပြီးဖမ်းမိတ်ပေးခဲ့တာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာထိုင်းရဲချုပ်စူရချေဟဖန်ကပြောဆိုသွားပြီးဒီအမှုနဲ့ပတ်သက်လို့ဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ရဲချုပ်စူရချေဟဖန်ပြောဆိုသွားတာကတော့အခုလိုမျိုးဖမ်းဆီးနိုင်ဖို့နေမြေကန်ရဲတပ်ဖွဲ့ဝင်တွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေပူးပေါင်းလှုပ်ဆောင်ခဲ့ပြီးနေမြေကန်တွေရဲ့သတင်းပေးလာလို့စစ်ဆေးဖမ်းဆီးဖို့လှုပ်ဆောင်ခဲ့ရကြောင်းဖမ်းဆီးစစ်ဆေးမှုတွေကလည်းဆက်လက်ပြုလုပ်နေပါတယ်ဆိုပြီးပြောသွားပါတယ်။ဖမ်းဆီးထားတဲ့လူငယ်တွေဟာလိန်ဖျော်ပြေးရေးကြိတ္တစာလုပ်ငန်းမှာပါဝင်နေတဲ့ဆိုရင်တော့တရားမဝင်လိန်ဖျော်ပြေးရေးပြစ်မှုဆိုင်ရာဥပဒေနဲ့ဆိုင်ရှင်ကိုရောဆိုင်မာလုတ်ကင်နေသူတွေကိုပါအမှုဖွင့်တရားစွဲသွားမယ်လို့လည်းပြောဆိုသွားပါတယ်။အခုလိုမျိုးလိန်ဖျော်ပြေးရေးနိုင်ကလပ်ကိုဝင်ရောက်ဖမ်းဆီးခဲ့တဲ့ဖြစ်စဉ်မှာဆိုင်ပိုင်ရှင်နဲ့နိုင်ကလပ်တာဝန်ခံထိုင်းနိုင်ငံသား3ဦးကိုဖမ်းဆီးခဲ့တဲ့အပြင်အသက်မပြည့်သေးတဲ့လူငယ်တွေပါဝင်တဲ့မြန်မာနိုင်ငံသား15ဦးဟာလည်းတရားမဝင်လိန်ဖျော်ပြေးရေးလုပ်ငန်းမှာဝင်ရောက်လုတ်ကင်နေတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေလုတ်ကင်နေတဲ့လိန်ဖျော်ပြေးနိုင်ကလပ်ဟာချင်းမိုင်မြို့ချမ်းဖွားနယ်မြေမှာဖွင့်ထားတဲ့နာမည်ကြီးနိုင်ကလပ်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီနိုင်ကလပ်မှာဝင်ရောက်လုတ်ကင်နေသူတရားကြော်ရှိရမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေပါတယ်။လုတ်ကင်နေသူအများစုဟာမြန်မာနိုင်ငံရှမ်းပြည်မူဆယ်နဲ့နေဆက်ဒေသတိုင်းရင်းသားဒေသတွေဘက်ကလာကြသူတွေလို့လည်းသိရပါတယ်ရှင်။